အာဆီယံအဖွဲ့ဝင်နိုင်ငံသားရေးဝန်ကြီးတွေရန်ကုန်မြို့မှာတွေ့ဆုံပြီးတော့လူခွေချိုးဖောက်မှုတွေနဲ့ပတ်သက်ပြီးဆွဆွဲချက်တွေရှိနေတဲ့ရခိုင်ပြည်နယ်မောင်နှုံမြို့နယ်ကမွတ်စလင်တွေရဲ့အရေးဆွေးနွေးကြဖို့ရှိနေပါတယ်။နောက်သတင်းပတ်အတွင်းမှာကျင်းပဖို့ရှိနေတဲ့အရှေ့တောင်အာရှနိုင်ငံများအသင်းဝင်နိုင်ငံသားရေးဝန်ကြီးတွေနဲ့တွေ့ဆုံတဲ့ပွဲမှာတော့မြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေကိုရှင်းလင်းတင်ပြသွားမှာဖြစ်တယ်လို့လည်းနိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။မသိင်ကြီးထိုက်ကဆက်သွယ်မေးမြန်းတင်ပြပေးထားပါတယ်ရှင်။
ရခိုင်ပြည်နယ်မောင်တော်မြို့နယ်တွင်ကမွတ်စလင်လူမှုအဖွဲ့အစည်းအပေါ်အစိုးရလုံခြုံရေးတပ်တွေကလူအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးနိုင်ငံတကာအသိုင်းအဝိုင်းကဆွဆွဲနေချိန်မှာပဲမြန်မာအစိုးရကရခိုင်အရေးဆွေးနွေးဖို့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်နိုင်ငံသားရေးဝင်ကြီးတွေကိုမြန်မာနိုင်ငံကိုဖိတ်ခေါ်လိုက်ပါတယ်။ရှေ့သတင်းပတ်တနင်္လာနေ့မှာကျင်းပဖို့စီစဉ်ထားတဲ့ဆွေးနွေးပွဲနဲ့ပတ်သက်ပြီးနိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးကျော်စရာကအခုလိုပြောပါတယ
်ကျွန်တော်တို့ဒီပြီးခဲ့တဲ့၈-၉မှာတော့ဘာလီတူစီဖိုရမ်ရှိပါတယ်အဲ့တော့အဲ့ဒီမှာကျွန်တော်တို့ကဒီအစ်စ်မီယာရှိတယောက်ဘာတက်တက်ပြီးတော့ခကြတော့မှအဲ့ဒီရှိနေတဲ့ကာလမှာပဲဒီကနော်ဒီ headquarters ကနေပြီးတော့နေတဲ့အတွက်ကြောင့်ပေါ့လေအဲ့တော့ဟိုမှာအာဆီယံနိုင်ငံရေးဝန်ကြီးတွေများပမာမျိုးဒီအဲ့ဒီကာလကိုခုနပြောတဲ့19ဝန်းကျင်လောက်မြန်မာနိုင်ငံအစဉ်ပြေမလားဆိုတဲ့ပုံမျိုးเนาะဒါတိခောက်တဲ့ပုံပေါ့ explore လုပ်တဲ့ပုံပါပဲအဲ့တော့အဲ့ဒီပုံမှာတကယ်သူတို့လာနေတဲ့ solution နဲ့သူတို့မြန်မာနိုင်ငံမှာခေါ်မဲ့ခေါ်ပြီးတော့မှဟိုအဓိကတော့သူတို့နိုင်ငံရေးဝန်ကြီးတွေဖြည့်ပြပြီးတဲ့အခါကျကိုယ်နိုင်ငံအခြေအနေပတ်သက်ပြီးတော့เนาะဒါအတိဟိုအကြမ်းမြင်ဟိုရှင်းပြတဲ့ပုံပေါ့လေ
အင်ဒိုနီးရှားနိုင်ငံဘာလီမှာဒီဇင်ဘာလ၈ရက်နေ့ကစလို့နှစ်ရက်တာကျင်းပခဲ့တဲ့ဘာလီဒီမိုကရေစီဖိုရမ်ကိုမြန်မာနိုင်ငံကိုစားတက်ရောက်ခဲ့တဲ့နိုင်ငံသားရေးဝန်ကြီးဌာနအာဆီယံရေးရာဌာနညွှန်ကြားရေးမှူးကဒေတာရင်းကနိုင်ငံသားရေးဝန်ကြီးတွေကိုအခုလိုဖိတ်ကြားခဲ့တာဖြစ်ပါတယ်။ဘာလီမှာကျင်းပတဲ့ဒီမိုကရေစီဖိုရမ်အတွင်းမှာလည်းမြန်မာအစိုးရရဲ့ရခိုင်အရေးအကြံပေးကော်မရှင်ဥက္ကဋ္ဌကုလအတွင်းမှုချုပ်ဟောင်းကိုဖီအာနန်နဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုတို့တွေ့ဆုံခဲ့ပြီးမောင်တော်ဒေတာအရေးကိုဆွေးနွေးခဲ့ကြပါတယ်။ဒေတာရင်းမွတ်စလင်အများစုနေထိုင်ရာနိုင်ငံတွေဖြစ်တဲ့မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတို့မှလည်းမောင်တော်ဒေတာမငြိမ်မသက်မှုနဲ့ပတ်သက်ပြီးမကြေမနက်ဆန္ဒပြခဲ့ကြတာပါ။ဒီနောက်ပိုင်းအာဆီယံအဖွဲ့ဝင်နိုင်ငံသားရေးဝန်ကြီးတွေနဲ့တွေ့ဆုံပွဲကိုမြန်မာဘက်ကစီစဉ်လိုက်တာဖြစ်ပါတယ်။ဒီဇင်ဘာလ19ရက်နေ့နိုင်ငံသားရေးဝန်ကြီးအဆင့်အစည်းအဝေးနဲ့ပတ်သက်ပြီးနိုင်ငံသားရေးဝန်ကြီးဌာနရဲ့အမြဲတမ်းအတွင်းဝင်ဦးကျော်စရာကအခုလိုပြောပါတယ
်။အဲဟိုအကုန်လုံးကတော့အဲ့ဒီဟိုဖြစ်အောင်တော့ကျွန်တော်တို့တော့နည်းနည်းလေးဝိုင်းလို့နော် don't die လုပ်နေတဲ့ပေါ်ရှိပါတယ်။ဒီဒီနေ့တော့မပါဘူးရန်ကုန်လောက်ပဲခင်ဗျရန်ကုန်မှာပဲစီဝေးလုပ်တဲ့ပေါ်လောက်ပါပဲခင်ဗျ။အေးတဝက်လောက်ပဲဖြစ်ပုံများပါတယ်။သူကောင်းလေကိုပါလုပ်တယ်ဆိုတာကိုနော်အပြီးပြည့်တဲ့အနေထားလောက်ပါပဲ။ဘာလို့လက်ရှိကဘယ်သူမှပြောလို့မပေါ့။ကိုယ့်အကူနည်းနည်းလေးကျွန်တော်တို့ကကိုမနော် initiative ဖြူပြီးတော့ဖိတ်တဲ့ပေါ်ပါခင
်။မွတ်စလင်အများစုနေထိုင်ရာမောင်တော်ဒေသအတွင်းအစိုးရလုံခြုံရေးစခန်းတွေအကြမ်းဖက်တိုက်ခိုက်ခံခဲ့ရပြီးရဲတပ်ဖွဲ့ဝင်၉ဦးသေဆုံးလက်နက်နဲ့ကြီးအမြောက်အများလည်းပျောက်ဆုံးခဲ့တာဖြစ်ပါတယ်။ဒီနောက်ပိုင်းမြန်မာတပ်မတော်နဲ့ရဲတပ်ဖွဲ့တို့ပူးပေါင်းပြီးဒေတာတွင်နေမည်ရှင်းလင်းရေးဆောင်ရွက်ချက်တွေအတွင်းလူ့အခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးလူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့တွေရဲ့ပြင်းပြင်းထန်ထန်ဆွဆွဲချက်တွေလည်းရှိနေပါတယ်။မောင်နှံဒေတာတွင်လူ့အခွင့်အရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်ပြီးဒုတိယသမ္မတဦးမြင့်စွေဦးဆောင်တဲ့ရခိုင်ပြည်နယ်စုံစမ်းစစ်ဆေးရေးကော်မရှင်ကမောင်တော်မြို့နယ်ကိုရောက်ရှိနေပြီးအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားရာဒေသတွေမျက်မြင်တွေ့ကြုံရသူတွေနောက်အမျိုးသမီးများအတ္တမပြုကျင့်ခံရမှုရှိမရှိစတာတွေကိုကွင်းစင်ပြီးအချက်အလက်ကောက်ယူနေပါတယ်။ဒီကောက်ယူရရှိတဲ့အချက်အလက်တွေကိုတော့သမ္မတထံတင်ပြရမှာဖြစ်ပါတယ်ရှင်။